မရိကန်စစ်တပ်ဟာသူ့ရဲ့ညွှန်ကြားချက်အောက်မှာအမာရွန်ကင်ဒီတိကျတဲ့တိုက်ခတ်မှုတစ်ခုနဲ့ကမ္ဘာ့နံပါတ်1အကြမ်းဖက်သမားကက်ပတန်ဆိုလမန်နီကိုတုတ်တင်ခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောက်ချနေတာပြောပါတယ်။အီရန်ဒေါ်လာရေးအဆောင်တပ်ဖွဲ့တမှုဘူချုပ်ဆိုလမန်နီကိုသမ္မတပြစ်မှတ်ထားပြီးဗက်ကတမျိုးနာမှာတိုက်ခတ်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေအတိအကျပြောကြားပြီးသမ္မတထော့ကဒီတိုက်ခတ်မှုအကြောင်းအခုလိုပြမဆုံးချိန်သူတိရှင်ကြားပြောဆိုခဲ့တာပါ။သမ္မတထော့မှာဆိုလမန်နီဟာအမေရိကန်သမ္မတတွေနဲ့စစ်ဘက်ဆိုင်ရာပုဂ္ဂိုလ်တွေကိုတိုက်ခိုက်ဖို့စီစဉ်ဆောင်ရွက်နေချိန်မှာအခုလိုတုတ်တင်ခံရရတာဖြစ်ကြောင်းနဲ့စစ်ဖြစ်မလာဖို့တုတ်တင်တာလို့အခုလိုပြောပါတယ်
။ We took action last night to stop a war. We did not take action to start a war. I have deep respect for the Iranian people. They are a remarkable people with an incredible heritage and unlimited potential.
တနင်္လာကကျွန်တော်တို့စစ်ပွဲတစ်ခုဖြစ်မလာအောင်စားစီဖို့အရေးယူဆောင်ရွက်ခဲ့ရပါတယ်။ကျွန်တော်တို့စစ်ပွဲစားဖို့လုပ်ခဲ့တာမဟုတ်ပါဘူး။ကျွန်တော်ဟာအီရန်ပြည်သူတွေကိုတိတ်ကိုလေးစားပါတယ်။အီရန်ပြည်သူတွေဟာထူးခြားအဟောပွဲကောင်းပြီးမယုံနိုင်စရာကြီးတင်းကိုတမိုင်းအမွေနှစ်တည်းရှိသလိုသူတို့ရဲ့အလားအလာဟာလည်းအကန့်အသတ်ရှိနေတာပါ။အီရန်အစိုးရကိုပြောင်းလဲပစ်ဖို့ကျွန်တော်တို့မကြိုးစားပါဘူး။ဒါပေမဲ့အီရန်ကဂျာကာအုပ်စုတွေနဲ့ဒေသတွေမှာအင်ဒီဂျင်းနိုင်ငံတွေကိုမတည်မငြိမ်ဖြစ်အောင်လုပ်နေတာတွေအပါအဝင်အီရန်အစိုးရရဲ့ရန်လုံမှုတွေကိုရပ်တန့်ပြရပါမယ်။ချက်ချင်းရပ်တန့်ပြရပါမယ်လို့တမထောင်ကပြောပါတယ်။ဆက်လက်ပြီးတမထောင်ကအခုအခါအကြမ်းဖက်အကြောက်တရားအစိုးမှုကြီးပြည်ဆောင်သွားတာကြောင့်ကမ္ဘာကြီးအတွက်စိတ်သက်သာရစရာဖြစ်ကြောင်းအခုစစ်စီရေးကိုလုပ်တင်လာကြပြီဆိုတာကိုသူမကြားခဏပြောခဲ့ကြောင်းအခုတိုက်ခိုက်မှုအပေါ်ကလဲစားချေဖို့တုံ့ပြန်လာနိုင်ခြင်းရှိတဲ့ပြည်မှတ်တွေကိုသူ့အနေနဲ့ခွဲခြားသတ်မှတ်ထားရှိပြီးဖြစ်တယ်လို့ပြန်လည်တုံ့ပြန်ဖို့အသေးရှိတယ်ဆိုတာလည်းပြောပါတယ်။ဒီတော့ဒီမှာပဲအမေရိကန်လေကြောင်းကြီးတပ်မအမှတ်80လောက်ခံလက်တပြတ်တုံ့ပြန်ရေးတပ်ကတပ်ဖွဲ့ဝင်850ဝန်းကျင်ဟာကွေးနိုင်ငံမှာရှိတဲ့ဆလာမီလီတပ်စခန်းကိုတောက်ချနေကြရောက်ရှိသွားပါပြီ။နောက်ထပ်တပ်ဖွဲ့ဝင်3000ဟာလည်းအဲ့ဒီလီတပ်စခန်းကိုတွားနေကြပြီလို့အမေရိကန်ကာဝေးရင်ချာတာဝန်ရှိသူတွေကပြောပါတယ်။ကြောလို့စေအမေရိကန်တပ်ဖွဲ့ဝင်9000ကျော်အီရတ်မှာတပ်ဆွဲထားတယ်လို့တခြားတပ်ဖွဲ့ဝင်9500ဟာလည်းရှေ့လပိုင်းဒေသမှာရှိနေပါတယ်။အဲ့ဒီတပ်ဖွဲ့တွေကအီရန်ရဲ့ပြစ်မှတ်ဖြစ်လာနိုင်ပါတယ်။တမဘုံမြစ်တက်နေတာကြောင့်ဗက်တာမှာရှိတဲ့အမေရိကန်တိုင်းဝန်ကတော့အမေရိကန်နိုင်ငံသားတွေအီရတ်ကနေချက်ချင်းထွက်သွားဖို့တောက်ကြနေတာညွှန်ကြားထားပါတယ်ခင်ဗျ။